ကျခန်းပြည်နယ်မှာစည်ရဲတဲမှမှုတွေရောက်ဘေးလို့ရတိန့်ဆောင်ရသူတွေတုတ်လာနေလို့ခေလုံရစကန်းတက်တစ်ခုအများဆုံးစီစဉ်ဖို့တိရခန့်လှုပ်တော်ကိုယ်စားလှယ်တွေကအစိုးရကိုတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါလက်နက်ကန်ပြိပခတ်တွေဆက်လက်ဖြစ်ပွားနေတာကြောင့်ယသိတောင်မြို့ပေါ်ကိုနောက်ထပ်ထွက်ပြေးလာတဲ့တိရခန့်တွေတောင်ငနန်းသိရှိလာတာကြောင့်ခေလုံစရာစီစဉ ကိုဗစ်ကယောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ဒီခံပြင်းနယ်မှာကျန်းမာရေးပြဿနာနဲ့ကြုံတွေ့နေရချိန်မှာပဲစည်ရဲတဲ့မှာမှုတွေကလည်းဆက်လက်ကြီးထွားနေတာပါ
လက်နက်ကပြိပခါတွေကြောင့်လုံခြုံရေးတွေစိုးရိမ်နေရဆဲဖြစ်ပေမဲ့လည်းစစ်ဘေးရှောင်နေသောအရေးပေါ်လိုအပ်ချက်ကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးရသေးသောမြို့နယ်ထဲကစကမ်းသက်တိစောက်ဖို့တင်ပြခဲ့တယ်လို့လည်းဥက္ကမောင်လက်ကပြောပါရယ်။အခုဆောင်းမင်းနေရာကကာကွယ်နဲ့မနေမွေဒီတိတော့တမျိုးလုံးရဲ့စစ်တရေးလမ်းကြောင်းရေတိုင်းဆုံတဲ့ဥက္ကရောအနားမှာပဲအမှန်ကတော့ရေတိတော့မြို့နယ်မှာပေရော
တယ်။ဒီပြစ်ကမှုမှာမယုံမြင့်တွင်ပြေးဆွဲနေတဲ့တမတော်စစ်ရည်ရင်ကိုအေးရခိုင်နဲ့နှက်ကန်ဖွဲ့ကပြစ်ခတ်ခဲ့လို့အပြန်လန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။အေးဘက်ကတော့ရတိတောင်မြို့နယ်ရွှေလောင်းတိမ်ရွာဘက်မှာပိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်။မယူကမ်းပေါ်မှာရှိတဲ့ရွှေလောင်းတင်ကံပြင်းမြင်းကန်ချောင်းအစရှိတဲ့ကျေးရွာတွေပေါ်ရေသက်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဒေသခံ9000လောက်အနီးနားရွာတွေမှာတင်းချောင်းနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရေပိုက်ဆုံရွာမှာရောက်နေတဲ့မြင်းကန်ချောင်းကျေးရွာကစစ်ဆောင်ရွာသားသူကတော့နေရကိုမပြန်ရဲသေးဘူးလို့ဆိုပါတယ
်။ကျွန်တော်ရောမှာလူတွေကတော့ဟိုပြန်မသွားသေးဘူးကြ။ဥပရေနောက်ပြီးတော့ရေပိုက်ဆုံစီချောင်းရင်အဲ့ဒီမိခဲရွာတွေမှာစစ်ရဲတွေရှိတဲ့နေရာတွေမှာပေါ်ပြီးတော့နေရတာ။သာသာရတော့ဒီလိုပဲရွာလူတွေကိုကူညီရတယ်ရှိတယ်နောက်ပြီးတော့ကေဆေးလာပေးတာလည်းရှိတယ်ဗ
ျဒီရက်ပိုင်းတွင်ရတိတော်မြို့နယ်ဘက်မှာပြစ်ခတ်တက်ကမှုသတင်းတွေဆက်မကြားရပေမဲ့ဒေသခံတွေကတော့လုံခြုံရေးအတွက်စိုးရိမ်နေသေးပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလက်နက်ကန်ပြိပခတ်တွင်အရသားတွေအပေါ်မှာတိုက်ခိုက်မှုတွေဟာစစ်ရာဇဝမှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှဲဖက်ချလက်ကပြည်ကရသတင်းပတ်တဲ့ကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးခဲ့ပါတယ်။ရခိုင်နဲ့ချင်းပြည်နယ်ပါဝင်တိုင်းဒေသတွေမှာတိုက်ပွဲတွေအရသားတွေထိခိုက်ဒေဆုံးမှုနဲ့နေရစုခွန်ထွက်ပြေးနေရတဲ့အခြေအနေပေါ်များစွာစိုးရိမ်ပကင်းဖြစ်မိကြောင်းရန်ကုန်မြို့ကနေဒါတန်ယုံကနေမနေ့ကကြားရောက်တဲ့ကမ္ဘာငြိမ်းချမ်းရေးနေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွင်း VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။